ချင်းပြည်နယ်မှာအစိုးရစစ်တပ်နဲ့ KIO ကချင်လွတ်မြောက်ရေးတပ်ကြားတိုက်ပွဲတွေပြင်းထန်နေပါတယ်။အပြန်အလှန်ပစ်ခတ်မှုတွေဟာကချင်လွတ်မြောက်ရေးတပ်ထိန်းချုပ်ထားတဲ့နယ်မြေကဒုက္ခသည်စခန်းတွေနားထီရောက်လာတဲ့အတွက်ဒုက္ခသည်တွေဟာစခန်းတွေကိုစွန့်ခွာပြီးထွက်ပြေးနေကြရပါတယ်။အစိုးရဘက်ကလေကြောင်းနဲ့ရောလက်နက်ကြီးတွေနဲ့ပါပစ်ခတ်ပြီးထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ထွက်ပြေးတိမ်းရှောင်ရတဲ့ဒုက္ခသည်တွေမှာလုံခြုံရေးဟာအရေးအကြီးဆုံးအနေထားဖြစ်နေတယ်လို့ကချင်အရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ကချင်ပြည်နယ်ထဲမှာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးတပ် KIO တို့ကြားမှာအခုဒီဇင်ဘာလဇန်မိုင်းမှာပဲအပြင်းထန်ဆုံးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်။အခုလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့အချိန်အပြန်အလှန်ပစ်ခတ်မှုတွေဟာကချင်လူမျိုးရေးတပ်ထိန်းချုပ်ထားတဲ့နေမြေကစစ်ပီးဒုက္ခသည်စခန်းတချို့နားအထိရောက်လာတဲ့အတွက်ဒုက္ခသည်တွေဟာစခန်းတွေကနေစွန့်ခွာထွက်ပြေးနေကြရပါတယ်။အခုလက်ရှိဒုက္ခသည်တွေအတွက်လုံခြုံရေးဟာအရေးအကြီးဆုံးအနေအထားမှာဖြစ်နေပါတယ်လို့ကချင်အရေးကူညီဆောင်ရွက်ပေးနေတဲ့ကချင်ပြည်နယ် NDF ပါတီဥက္ကဋ္ဌဒေါ်ပေါကြာက VOA မြန်မာပိုင်းကိုပြောပါတယ်။
အဲ့လည်းဒီနေ့ဒီတားရီအဖြစ်နေရီအဖြစ်ပြေဒုက္ခတွေဒီစခန်းတော့မှာဖြစ်ပြီးတော့အကုန်ထည့်ပြရတဲ့အချိန်မျိုးပြောင်းရောက်နေရတယ်ကြည့်။ဒီတားရီကလည်းစတိုက်ဖြစ်တာပေါ့နော်။ဝန်ကြီးတဲ့ခါကျတော့ဒီစခန်းဒုက္ခတွေကထည့်ပြရတာပါပဲ။အဲ့အဲ့လိုစခန်းဒုက္ခတွေဒီအဲ့လိုထည့်ပြရတယ်လို့ဖြစ်စီဖြစ်လာတဲ့ခါကျတော့လည်းဒီရွာကိုမိချုံမှာကြောက်တာတွေရွာသားတွေကိုမိစက်မှာကြောက်တာတွေကြောင့်စခန်းဒုက္ခတွေအရင်ကအဟောင့်ရှိတယ်လို့အစ်စ်တွေကလည်းဖတ်ပြီးတော့ကျင်းနေရတဲ့အခြေအနေဒီရောက်နေတယ်သူတို့တဲ့ကလုံခြုံရေးအဖို့ကြီးအရေးကြီးနေတယ်လို့ဖြစ်တယ်နော်စစ်ပြေဒုက္ခတွေရစကားမှာကလုံခြုံမှုကြီး
အခုလိုမြန်မာစစ်တပ်နဲ့ကချင်တပ်တွေကြားတိုက်ပွဲတွေပြင်းထန်လာတဲ့အချိန်မှာစစ်ဖြစ်နေတဲ့နေရာတွေနားကိုတပ်တွေဘက်ကနေလာပြီးတော့စခန်းချတဲ့အတွက်အဲ့ဒီကျေးရွာတွေကဒေသခံပြည်သူတွေဟာသူတို့ရဲ့နေအိမ်တွေကိုစွန့်ခွာပြီးတော့ရွာလုံးကျွတ်ထွက်ပြေးနေကြရပါတယ်။တချို့ဒုက္ခသည်တွေဟာဒုက္ခသည်စခန်းနေတဲ့အထိရောက်အောင်မပြေးနိုင်လို့တောထဲမှာပဲပုန်းအောင်နေရတဲ့အနေအထားမှလည်းရှိတယ်လို့ဒေါ်ပေါကြာကပြောပါတယ်။အနည
်းငယ်ဖုန်းဆက်လာတာအင်းရောင်ခွေရွာလေစေရွာလုံးစစ်တပ်ကလာထိုင်လိုက်တဲ့ခါကျတော့အဲရွာလူတွေအကြောက်တော့ထည့်ပြကြတယ်ထည့်ပြတော့အဲရွာမှာရှိတဲ့အဲကျက်ဝတ်ဒီအကုန်လုံးပြစ်သားစားနေကြတော့ရွာသားတွေကအခုချိန်မှာတော့မပုန်းနေရတဲ့အချိန်ဖြစ်နေတယ်တဲ့ဆိုပြီးတော့အဲ့ဒါဖုန်းဆက်လာတယ်
အခုလိုမျိုးတိုက်ပွဲတွေပြင်းထန်နေလို့စခန်းတွေကိုပါစွန့်ခွာပြေးနေရတဲ့အတွက်ရာသီဥတုကလည်းဆိုးရနေတဲ့အချိန်ဒုက္ခသည်တွေမှာအထူးသဖြင့်ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေအတွက်ဆေးဝါးလူအသုံးဆောင်ပစ္စည်းနဲ့ရိတ်ခါတွေအထူးလိုအပ်နေတယ်လို့ပြောပါတယ်တိုက်ပွဲတွေဟာပြင်းထန်နေတဲ့အတွက်ဒုက္ခသည်တွေစီကိုလိုအပ်နေတဲ့လူသားချင်းစာနာမှုအထောက်ပံ့ပစ္စည်းတွေကိုကုလသမဂ္ဂနဲ့ NGO အဖွဲ့အစည်းတွေဘက်ကလည်းပို့ဆောင်ပေးဖို့အခက်အခဲတွေနဲ့ကြုံနေရတယ်လို့ဆက်ပြောပါတယ
်ဒီမှာတို့ဒီဘက်မှာအရန်အင်းနေတဲ့ကာလဖြစ်တယ်အဲ့ဒီမှာအခုလိုအပြင်းမနေတဲ့လူတော်မှာတမရဲရဲမကြောက်ဘူးဆိုတော့ဒီလိုတော့တဲ့တောင်ထဲမှာနေနေတဲ့လူတွေဟာလည်းအင်းလေးမှနေနေတဲ့သူကပို့ပြီးတော့တမရဲအဆူရတာပေါ့နော်အဲလုံးလုံးချင်းချင်းအတွက်အရေးကြီးတော့အဖောက်ဖောက်ရရလူအနေနဲ့ချင်းပေါ့တော့ဝင်နေတဲ့အရင်ကလိုမျိုးနိုင်ငံတကာအထောက်ပံ့လာရတယ်နေပန်းနေအဲဒီရွာတလိုက်တော့ဟိုဝိုက်ပြီးတော့ကိုယ်ကြီးကြည့်နေတာတွေကလည်းစစစတော့မတတ်နိုင်ဘူး
အခုဆိုရင်ကချင်လူမျိုးရေးတပ်မတော်ထိန်းချုပ်မှုအောက်မှာရှိနေတဲ့ဒုက္ခသည်စခန်းတွေမှာရောမြမစစ်တပ်ထိန်းချုပ်မှုလက်အောက်နယ်မြေမှာရှိနေတဲ့စခန်းတွေမှာရောဆိုရင်လက်ရှိရှိနေတဲ့ဒုက္ခသည်တွေနဲ့နောက်ထပ်ထပ်ရောက်လာတဲ့ဒုက္ခသည်တွေအပါအဝင်ဒုက္ခသည်ဥယျာဟာတသိန်းခွဲကျော်နေပြီလို့ဒေါ်ပေါကြာကပြောပါတယ်။တသိန်းက
တော်တော်လေးကျနေပြီပေါ့နော်။အဲဒါတော့မှသိင်းမဝင်တဲ့အစီအစဉ်တွေတော်တော်ရှိနေတယ်။တချို့ကကြောင်းကျိုးကြောင့်ကမှကနပ်အဲခိတာကနခူအောင်နေတာလေးရှိရဲ့အတိအမှတ်မပြည့်ခါရတဲ့စိတ်ကြီးဒုက္ခတွေလည်းအများကြီးရှိနေတယ်။အတော့အနည်းဆုံးကတသိန်းနဲ့တသိန်းခွဲသားမှပိုရှိရဲ့နော်။
အခုလိုမျိုးမြမစစ်တပ်နဲ့ကချင်လူမျိုးရေးတပ်တွေကြားနှစ်ဖက်အပြစ်ရက်ဖို့အကြိမ်ကြိမ်တွေ့ဆုံမှုတွေရှိခဲ့တယ်လို့ဆွေးနွေးပွဲတွေကလည်းပြပြခဲ့ရတဲ့အနေအထားတွေမှာရှိနေပါတယ်။အခုဆိုရင်နှစ်ဖက်တိုက်ပွဲတွေဟာပိုပြီးတော့ပြင်းထန်လာနေတဲ့အတွက်စစ်မီးကပုံမြင့်လာတဲ့အနေအထားမှာဒေသခံပြည်သူတွေတော်တော်များများဒုက္ခရောက်နေရတဲ့အတွက်ပြည်ရင်းစစ်မီးငြိမ်းမှုနှစ်ဖက်အပြစ်ရက်ဖို့မြစ်တာရက်ခံကြင်ပါတယ်လို့ဒေါ်ပေါကြာကပြောပါတယ်။အခုဆိုရင်ကချင်ပြည်နယ်လိုင်ဇာမျိုးကဒီကချင်လူမျိုးရေးတက်မတော် KIA ဌာနချုပ်ရဲ့အနည်းဆုံးနေရာအထိမြန်မာစစ်တပ်ဘက်က73ရဟတ်ယာဉ်တွေနဲ့ပါလာရောက်ပစ်ခတ်မှုတွေရှိနေတယ်လို့ကချင်ဘ ਹੁ ဌာနချုပ်ကိုပြစ်မှတ်ထားပြီးတော့လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်ပြီးတော့အပြင်းထန်ဆုံးထိုးစစ်ဆင်နေတာဖြစ်တဲ့အတွက်မြန်မာအစိုးရနဲ့ကချင်တပ်တွေကြားအတင်းမာဆုံးအနေအထားကိုရောက်ရှိနေပြီလို့လည်းကချင် KIA လူမျိုးရေးတက်မတော်ဘက်ကပြောပါတယ်ရှင်။